जी ने ये जो सिंह शेरो ब्याजी जमा ये दो चुआनी यारे दो जाओ अच्छे में मिले दो चारे का कोई लो असाथ हो भी लो हो जा भी आ बारे निजे निराई ये रोजन शरो प्याजी यारे हो जा रहा ना जा भी लो तो के ले ले ने ने हो जा रहा मुरे योगी ने को ले बे तुम्हारी तैयार हुई अतिन्या तैयार हुई टोटे सीजने सिरनामी तैयार हुई ने कैटों आपे बीरो हो जा लारा नब्बे जोगे भाभी योगी ले बे मिमीरो चौसा दलाओ टूटे चारा ले बे तू यार तो चुले बे लोहा डाली सी बारे म्यानी जो मिमीरो गोरा चौसा दवाई कोले बे तुम्हारी तैयार हुई अतिया ने फिर भी लो मिमी तो लो ला रहे तुम्हारी तैयार हुई बोल कोई बात ना न्यान हुई रिया में न्यान पुन्यान टाइ आओ यादवा में सुरागु योंची रे द्राडिया ने तुम्हें चौसा दलो नाले बे वे आ रही ने तभी दे आ रही ने चौसा आटो में सूरे तरावड़िया तभी दे आ रही उस आंबी तो चौसा तो आई है तुम्हारी पिन्या दे आ रही हाँ तो आज फिर लामा फिर बारे त्यागशाल भैया ले बे मेरा जिन्हें ये शुमा पु पामे आटो पु मेरा तो दी बेवाल ऐसा ही पहले वही लो त्याग शुमा जा रहे पामे आटो जा रहे सुरा बाजाओ त्याग शुमा याद ले बाजाओ आटो याद ले मैं में सुनो फिर वो आलों दी बिना भावे बासिये का लम्या बिरो तो क्या चंदा सिर्फ दे निबन चंदा को याबो यापो ये भी बिरो आठों जारा पिये बारे लोग आशीवाच औचारे डोडे बो मोबाव जामीने याबो मोबाव या तो इन्हें जामीनी या तो इन्हें काउना मां ये जामीन लाल इन्हें ताया बिरो निद्वाइन ले बे कोई मान्य बने मेरा पहने वारे मा ठका ठका င်လဲပြီးတော့ဆင်းရဲဒုက္ခတွေနဲ့တွေ့ရမှာဖြစ်ပါတယ်ဒါကြောင့်မိမိတို့ရဲ့ရည်ရွယ်ချက်ကိုမျက်ခြင်းမပြတ်ဖဲနဲ့ဘာကြောင့်တရားအထုတ်တယ်လဲဘာလို့ဖို့တရားအထုတ်တယ်လဲဆိုတော့ကိုယ်ကိုယ်ကိုမေကုန်ထုတ်လိုက်ရင်အပြေကပေါ်ပြီးသားပါပဲဆင်းရဲဒုက္ခတွေကလွမြောက်ခြင်းလို့ဆင်းရဲဒုက္ခကလွမြောက်တဲ့နိဗ္ဗာန်ချမ်းသာကိုရဖို့ရောက်ဖို့ဆိုတဲ့အပြေဟာမိမိတို့ကိုယ်တိုင်ဖြေပြီးသားဖြစ်ပါလိမ့်မယ်ဘဝထဲမှာထက်ခါထက်ခါဖြစ်ပြီးတော့နေတာသတ္တဝါတွေရေအရင်ညောထဲမှာညောပြီးတော့နေတယ်တဲ့ဒီရေအရင်ကိုဩဃလို့ခေါ်ပါတယ်ဒီဩဃက၄မျိုးရှိတယ်ကာမောဃကာမဂုဏ်အာယုန်နေထဲမှာမျောပြီးတော့နေကြကာမဂုဏ်အာယုန်တွေကိုตายာပြီးတော့မျောပါနေကြတယ်တဲ့ဘဝကဘဝဆိုတဲ့ရေရှိကြောင်းထဲမှာမျောပါပြီးတော့နေကြဒုက္ခိဘုံဘဝတွေရောက်လိုက်ဒုက္ခိဘုံဘဝတွေရောက်လိုက်ဘဝထဲမှာထက်ခါထက်ခါဥဒုကအကျိုးပေးတဲ့အခါမှာလူဘဝတို့နတ်ဘဝတို့ဓမ္မဘဝပေါ့ဘဝတွေထဲမှာဖြစ်ရမကောင်းတဲ့အကုသိုလ်ကံတွေအကျိုးပေးတဲ့အခါမှာမေရတို့ဒိဋ္ဌံတို့ပိဋ္ဌာတို့ဆိုတဲ့ဆင်းရဲတဲ့ဘဝတွေမှာဖြစ်ပြီးတော့หนีကြရဒါဘဝရည်စီကြောင်းထဲမှာမျောပါနေတယ်တဲ့ဒီဘဝရည်စီကြောင်းကမလွတ်မြောက်နိုင်ဘူးလွတ်မြောက်အောင်ဘယ်လိုလုပ်ရမလဲဆိုတာလည်းပဲမသိကြဘူးဒိဋ္ဌိရည်စီကြောင်အယူတွေအမြင်တွေပေါ့လေအယူအမြင်မှားတဲ့ဥစ္စာကိုဒိဋ္ဌိလို့ခေါ်ပါတယ်အယူအမြင်တွေမှားပြီးတော့မကောင်းတဲ့အမှုတွေပေါ့လေမကောင်းတဲ့ကိုယ်မှုတွေမကောင်းတဲ့နှုတ်မှုတွေမကောင်းတဲ့စိတ်အကြံတွေပြုပြီးတော့သွားလို့ရှိရင်အထူးအပြင်အပယ်ဆင်းရဲရောက်ပြီးတော့ဆင်းရဲဒုက္ခတွေအများကြီးတွေ့ကြုံရဘဝတန္တရာကမလွတ်မြောက်နိုင်ပါဘူးကျွာလည်းပဲမှားတဲ့အမြင်နဲ့ပေါ့ဘဝကောင်းဘဝမြတ်တွေရအောင်ကာမှုတွေပြုလုပ်ကြပါလေအဲဒီကာမှုကြောင့်ကောင်းတဲ့ဘုံဘဝတွေရောက်တာရှိပါလေနားလည်အောင်ပြောရမယ်ဆိုလို့ရှိရင်တော့မိရဲ့ခန္ဓာကိုယ်ထဲမှာအသက်ကောင်လေးပေါ့လက်ပြကောင်ဝိညာဉ်ကောင်လေးဟာဘယ်တော့မှမပြည့်စည်ဘူးခန္ဓာကိုယ်ကြီးတွေကထွက်သွားလို့ရှိရင်သိသွားရဆိုရင်ဒီခန္ဓာကိုယ်တွေကထွက်ပြီးတော့တခြားဘဝမှာခန္ဓာကိုယ်မှာသွားပြီးတော့ဖြစ်တယ်ပေါ့ကောင်းတဲ့ဘဝလည်းဖြစ်နိုင်တယ်မကောင်းတဲ့ဘဝလည်းဖြစ်နိုင်တယ်ဆိုပြီးတော့ ကောင်းတဲ့ဘဝရောက်အောင်ကုသိုလ်ကောင်းမှုပြုလုပ်တော့ဘဝရကောင်းတဲ့ဘဝရပြီမဲ့လို့တကယ်ကောင်းတာမဟုတ်ပါဘူး။ဟိုတဲ့ဆင်းရဲနားတဲ့ဆင်းရဲသေးတဲ့ဆင်းရဲနဲ့တွေ့ပြီးတော့ဆင်းရဲဒုက္ခနဲ့တွေ့ကြုံရမှာဖြစ်ပါတယ်။ဒီကောင်းတဲ့ဘဝမှာပဲအမြဲတမ်းတည်နေမယ်လို့လည်းပဲအာမခံချက်မရှိပါဘူး။ဒါကြောင့်အဲ့လိုယူမြင်မှားပြီးတော့ပြုတဲ့ကုသိုလ်လည်းပဲဘဝကမလွတ်မြောက်နိုင်ဘူးတဲ့။အဲ့ဒါဒိဋ္ဌောကဒိဋ္ဌိဆိုတဲ့ရေအရင်မှမျောပါပြီးတော့နေတယ်လို့ခေါ်ပါတယ်။နောက်တစ်ခုကအဝိဇ္ဇောကဆိုတာအဝိဇ္ဇာပါ။ပါဠိလိုမောဟ အဝိဇ္ဇာဆိုတာအမှန်တိုင်းမသိတာ။တဘောမှန်ကိုမသိတာကိုအဝိဇ္ဇာလို့ခေါ်တယ်။ခုနကအယုမအမြင်မှဒိဋ္ဌိတွေဟာတရားမှန်တိုင်းမသိတဲ့မောဟအဝိဇ္ဇာကိုချေခံပြီးတော့ဖြစ်လာတာဖြစ်ပါတယ်။တကယ်တဘောတရားတွေကိုအမှန်တိုင်းမသိဘူး။သဘောတရားတွေကိုအမှန်တိုင်းမသိရင်မိမိတို့လိုလားတဲ့အရိယာမဉ္ဇဉ်ဖွဉ္ဇနိဗ္ဗာန်ချမ်းသာကိုမရနိုင်မရောက်နိုင်ပါဘူး။အဲ့ဒါဟာအမှန်တိုင်းမသိတဲ့အဝိဇ္ဇာဆိုတဲ့ရေအရင်ထဲမှာတတ္တဝါတွေမျောပါပြီးတော့နေကြပါတယ်တတ္တဝါတွေဟာအဲ့ဒီဩဃ၄ပါးထဲမှာမျောပြီးတော့နေကြကာမောဂဆိုတဲ့ကာမဂုဏ်အာရုံတွေထဲမှာပျောပြီးတော့မျောပါနေကြတယ်ဘဝဆိုတဲ့ဘဝတွေမှာတာယာပြီးတော့မျောပါနေကြတယ်ဒိဋ္ဌိဆိုတဲ့အယုအမြင်မှားပြီးတော့လည်းပဲဘဝတန္တရာထဲမှာမျောပါနေကြအဝိဇ္ဇာဆိုတဲ့အမှန်တိုင်းမသိတဲ့သူကတော့ဆိုးဆုံးပါပဲ။မောဟဆိုတဲ့ဩကရေရင်ထဲမှာမျောပါပြီးတော့နေကြ။အဲ့ဒီ၄ပါးကိုပါဠိလိုဩကဗမာလိုတော့ရေရင်လို့ခေါ်ပါတယ်။ရှိစင်းနေတဲ့ရေစီးကြောင်ဒီရေစီးကြောင်ထဲမှာမြစ်တို့ချောင်းတို့ပေါ့ရေစီးကြောင်းထဲမှာကူးမယ်ဆိုလို့ရှိရင်လွန်မြောက်ဖို့ဆိုလို့ရှိရင်အစွမ်းတတ္တိရှိတဲ့ရေကူးကျွမ်းကျင်တဲ့ပုံကိုယ်တွေမှရေစီးကြောင်းကိုလွန်မြောက်နိုင်တယ်ရေကူးမကျွမ်းကျင်တဲ့ပုံကိုယ်တွေအမရှိတဲ့ပုံကိုယ်ရင်းဆိုရင်ဒီရှိချောင်းကိုမလွန်မြောက်နိုင်ဘူးရရှိရမှမျောပါပြီးတော့တည်ဆုံသွားနိုင်တယ်တဲ့တတ္တဝရရလည်းပဲဒီဩဃဆိုတဲ့ရင်းရင်ထဲမှာဩဃ၄ပါးထဲမှာမျောနေသမျှကာလပတ်လုံးဘယ်တော့မှချမ်းသာကိုမရနိုင်ပါဘူးနိဗ္ဗာန်ချမ်းသာကိုမရနိုင်ပါဘူးဒီဩဃ၄ပါးကလွတ်မြောက်သွားမှမိမိတို့လိုလားတဲ့တကယ်ချမ်းသာအစ်ဖြစ်တဲ့အိုခြင်းမရှိတဲ့နာခြင်းမရှိတဲ့တေခြင်းမရှိတဲ့နိဗ္ဗာန်ချမ်းသာကိုရမှရောက်မှဖြစ်ပါလေအဲတော့ဒီဩဃတွေကလွန်မြောက်ဖို့မိမိတို့တရားရှုမှတ်နေရတယ်ဩဃ၄ပါးကလွန်မြောက်ပြီးတော့နိဗ္ဗာန်ချမ်းသာရောက်ဖို့ ချွတ်မှတ်နေတယ်ဆိုတာနားလည်ပါလေ။ဘောကလေးပါးကလွန်မြောက်အောင်ဘယ်လိုလုပ်ရမလဲ။ဘယ်လိုအရေးချင်းနဲ့ပြည့်စုံရမလဲဆိုတာလဲ။သိဖို့ရေးကြည့်ပါ။အဲ့ဒါနဲ့ပတ်သက်ပြီးတော့ဂေမဝတ္တတုံမှာဂေမဝတ္တနတ်မြတ်စွာဘုရားကိုမေးလျောက်တဲ့မေခွန်းလေးနဲ့ဘုန်းကြီးတို့ဟောကြားကြရအောင်ဂေမဝတ္တနတ်ကမြတ်စွာဘုရားကိုမေးလျောက်ကောသူဒ္ဓတရတိဩဃံကောဒ္ဓတရတိအနဝံအပတိတ်ေအနာလံဘေကောဂံဘီရေနာတိရတိဗန္ဒီဘုံတော်နေဝန်ထွန်းလင်းတောက်ပတော်မူပေသောမြတ်စွာဘုရားဣဒာဤလောက၌ကောအဘေသူသောပုဂ္ဂိုလ်သည်ဩဂံဩဃာလေးပြာတန္တရာဤစီကြောင်းကိုတရတိကူးမြောက်ကြော်လွန်နိုင်ပါသည်ကောတုဒ္ဒတရတိဩဃံကောဒ္ဒတရတိအနဝံကောအဘေသုသောပုဂ္ဂိုလ်သည်ဣဒ္ဓိလောက၌ကောအဘေသုသောပုဂ္ဂိုလ်သည်အနဝံရေပြင်းနှဲ့ကျဲမြစ်ပင်လေကိုတရတိကူးမြောက်ကြော်လွန်နိုင်ပါသည်ဘယ်လိုပုဂ္ဂိုလ်ဟာခုနကပြောခဲ့တဲ့ဩဘလေးပါးကလွန်မြောက်ပြီးတော့တပတ်ကနိဗ္ဗာန်ကိုရောက်နိုင်ပါသလဲပြီးတော့ဒီရေဩဃဆိုတဲ့ရေပြင်းကြီးကနဲ့လည်းပဲနဲ့တယ်ကျဲလည်းပဲကျဲတယ်ကုမြောက်နိုင်ဖို့လည်းပဲအလွန်တရာမှခဲရင်ပါတယ်တဲ့သူဒါဟုတော့နားလည်ဘယ်လိုကုရမြောက်ရမယ်ဆိုတာကိုနားမလည်ဘူးသူကတော့နားလည်သင်းတော့နားလည်နေပါပြီ။ဒါဖြစ်လို့လဲဆိုတော့ညစွာဘုရားရဲ့တရားတော်ကိုနားကြားပြီးတော့သူနဲ့တကွပရိပရိသတ်တွေသတ္တပတိမညံဘုညာရပြီးတော့သွားတဲ့နတ်ဖြစ်နေတော့သာလိအားတော်ဆိုကုမြောက်တဲ့နိလန်းကိုတော့သိနေပါပြီ။ပေါ်ပြီးတော့နားလည်အောင်ဆိုတဲ့သဘောမျိုးနဲ့မြတ်စွာဘုရားတခင်ကိုလျှောက်ထားတာဖြစ်ပါတယ်။ဘယ်လိုပုဂ္ဂိုလ်ဟာဘယ်လိုအစွမ်းတတ္တိနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဩဃ၄ပါးကလွန်မြောက်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုရနိုင်ရောက်နိုင်ပါတယ်လို့မြတ်စွာဘုရားကမေးလျောက်ပါတယ်အဲ့တော့မြတ်စွာဘုရားဖြေကြားပါတယ်တပ္ပဒါသီလတံပံနောမြညဝသုတမဟိတောဣဇဒာစိန္ဒီတတိမာဩဃံတရတိဒုတ်တရံယက္ခဟေမဝတ္တနတပ္ပဒါခါခတ်သိန်သီလတံပံနောသီလနှင့်ပြည့်စုံသည်ဖြစ်၍သူတမာဟိတောကောင်းစွာတည်ကြည်သောတမာတိရှိသည်ဖြစ်၍သူတတိမာတတိရှိလျက်သူတမာဟိတောကောင်းစွာတည်ကြည်သောတမာတိရှိသည်ဖြစ်၍ပညာဝါလောကီလောကုတ္တရာထူသောဉာဏ်ပညာနှင့်ပြည့်စုံသောပုဂ္ဂိုလ်သည်ဩဃံဩဃာလေးပြာတန္တရာရေစီးကြောင်းကိုတရတိကူးမြောက်ကြော်လွန်နိုင်ပါပေ၏ဒီဩဃဆိုတဲ့ရေရှိချောင်းကလွန်မြောက်ခြင်းနဲ့ဆိုလို့ရှိရင်မိမိတို့မှာအရေးချင်းနဲ့ပြည့်စုံရမြတ်စွာဘုရားကပြည့်စုံရမယ်အရေးချင်းတွေကိုဟောကြားတော်မူပါတယ်သဗ္ဗတာခါကတိသီလတံပံသောသီလနှင့်ပြည့်စုံသည်ဖြစ်၍ ဩဃကလူမျိုးချင်းရင်နံပါတ်1 qualification ပေါ့သီလနဲ့ပြည့်စုံရမယ်တဲ့သီလနဲ့ပြည့်စုံမှမိမိတို့လူမျိုးချင်းနဲ့ဝေဩဃကလူမျိုးနိုင်ပါတယ်သီလမပြည့်စုံရင်ဘဝတန္တရာတွေကမလွတ်မြောက်နိုင်ပါဘူးဒါနံပါတ်1ပြည့်စုံရမယ်ယောဂီရဲ့အရေးချင်းလို့ခေါ်ပါတယ်ဒါနံပါတ်1အရေးချင်းပါပဲသီလနဲ့ပြည့်စုံရမယ်တဲ့အဲ့တော့သီလဆိုတာဘာလဲလို့နားလည်ဖို့လိုပါတယ်အားလုံးယောဂီတွေနားလည်ပြီးသားဖြစ်ပါလိမ့်မယ်နားမလဲတဲ့ပုဂ္ဂိုလ်တွေအတွက်ဘုန်းကြီးကပြန်ပြီးတော့ရှင်းပြတယ်လို့နားလဲတဲ့ပုဂ္ဂိုလ်တွေကသဘောပေါက်ထားရတာပေါ့မှန်စွာပြောတာမှန်စွာပြုလုပ်တာမှန်စွာအသက်မွေးတာအဲ့ဒါကိုသီလခေါ်တာပါပဲဘာလို့လဲဆိုရင်တော့ကြားမှုနေရတဲ့တမ္မာဝါစာသမကမ္မန္တသမအာဇီဝသီလမဲ့ခင်၃ပါးပါပဲမှန်စွာပြောတယ်ဆိုတာဘယ်လိုပြောတာလဲအဖြေသိပြီးသားပါပဲလိညာပြောဆိုခြင်းမှရှောင်ကျင်တာဒါအများသိနေရကုန်းတိုင်းစကားပြောဆိုခြင်းမှရှောင်ကျင်တာဒုနဲ့ဒုတယောက်နဲ့တယောက်အဖွဲစည်းတွေညီညွတ်ပြီးတော့နေတာကိုတယောက်နဲ့တယောက်မတက်အောင်မုန်းသွားအောင်အဖွဲစည်းတွေကွဲပြားသွားအောင်ဂျားတွေကနေပြီးတော့ပြောဆိုတဲ့စကားဟာကုန်းတိုင်းစကားလို့ခေါ်ပါတယ်အဲ့ဒါမုဒ္ဒဝါရတဲ့ပါပါတယ်အဲ့ဒါမှရှောင်ကျင်တာတဏ္ဍာတဏ္ဍပြောဆိုခြင်းမှရှောင်ကျင်တာဆဲတာဆိုတာကျိမ်းမောင်းတာဒါဘယ်သူမှမကြိုက်ပါဘူးသူလည်းမုဒ္ဒဝါရတဲ့ပါဝင်တာပဲအကျိုးမရှိတဲ့စကားပြောဆိုခြင်းမှရှောင်ကျင်တာလောကဘက်ကအကျိုးလည်းမရှိဘူးလောကုတ္တရာဘက်ကအကျိုးလည်းမရှိဘူးဘာမှအနှစ်သာရမရှိတဲ့အပြောင်ပြက်စကားတွေပေါ့လေလို့ရင်ရတော့ပြောဆိုခြင်းမှရှောင်ကျင်တာအဲ့ဒါသီလခေါ်ပါတယ်မှန်စွာပြုလုပ်တယ်ဆိုတာဘယ်လိုပြုလုပ်တာလဲဆိုရင်နားလည်နေကြပါပြီသူများတက်ခြင်းမှရှောင်ကျင်တာလူများပြည့်စုံခိုးယူခြင်းမှရှောင်ကျင်တာမိမိမပိုင်မဆိုင်တဲ့ကာမဂုဏ်လွန်ကျူးခြင်းမှရှောင်ကျင်တာအဲ့လိုရှောင်ကျင်ပြီးတော့နေတာကိုသီလခေါ်တယ်တဲ့ကိုမှုတွေတန့်ရှင်းပြီးတော့နေတာခုနမကောင်းတဲ့ပြောဆိုမှု၄ပါးကိုရှောင်ကျင်ပြီးတော့နေတော့နှုတ်မှုတွေတန့်ရှင်းပြီးတော့နေတာအဲ့ဒါကိုသီလခေါ်တယ်ကိုယ်မှုနှုတ်မှုတန်ရှင်းစင်ကြယ်နေရင်အသက်မွေးမှုလည်းပဲတန်ရှင်းစင်ကြယ်ပြီးတော့နေတော့တာပါပဲအဲ့ဒါကိုသမ္မာအာဇီဝမှန်စွာအသက်မွေးခြင်းလို့ခေါ်ရတယ်ယောဂီတွေညတာတို့ရောက်တဲ့အချိန်ကစပြီးတော့နေ့တိုင်းသီလတရားတွေစောင့်တည်ပြီးတော့နေကြဒါမှလူတွေဆောက်တည်တဲ့၅ပါးသီလတွေမကပါဘူး၈ပါးသီလတွေပါဆောက်တည်ပြီးတော့နေကြမိမိတို့ရဲ့ကိုမှုတွေမိမိတို့ရဲ့နှုတ်မှုတွေတန့်ရှင်းပြီးတော့စင်ကြယ်ပြီးတော့နေပါတယ်ကိုယ်သီလလေးကိုပြန်ပြီးတော့နှလုံးသွင်းလိုက်ဆင်ခြင်လိုက်ရင်ဘလောက်ဝမ်းသာစရာကောင်းတယ်လေ ငါမသီလနဲ့ပြည့်စုံတယ်ငါသီလအကျင့်တွေနဲ့ပြည့်စုံတယ်စဉ်းစားလိုက်ရင်စဉ်းညင်လိုက်ဘာမှပူပင်စရာတွေစဉ်းညစ်စရာတွေမရှိပဲနဲ့စိတ်ကလေးတည်ငြိမ်ပြီးတော့ချမ်းသာပြီးတော့နေနိုင်တယ်ဒါသီလရဲ့အကျိုးပါပဲသီလရဲ့အကျိုးတရားတွေအများကြီးပါပဲလူရင်းကတော့အခြေခံသီလပေါ့ပြည့်စုံရင်ကိုဝမ်းသာစရာကောင်းနေပါပြီမိမိတို့ဘယ်တော့မှမကောင်းတဲ့ဘဝတွေမရောက်ပါဘူးသီလကဒါလုံးလုံးချုံချုံနဲ့ထိမ့်သိမ့်နိုင်ရင်ငါဘယ်တော့မှအပေမကြဘူးဆိုတာကိုရဲရဲတင်းတင်းဆုံးဖြတ်နိုင်ပါတယ်လူရင်းနံပါတ်၁ကူးမြောက်နိုင်တဲ့စွမ်းရည်တတ္တိလို့ခေါ်ပါတယ်မိမိတို့ဒီဝဲဩဃတွေကလွံ့မြောက်ခြင်းရင်နံပါတ်၁ကိုယ်မှာပြည့်စုံရမှာတိလာဒီလာနဲ့ပြည့်စုံရမယ်အဲ့ဒါဆိုအချင်းချုပ်ပေါ့တတိမာတတိရှိသည်ဖြစ်၍သူတမာဟိတော့ကောင်းစွာတည်ကြည်တော့တမာတိရှိလေဒုတိယပြည့်စုံရမယ်စွမ်းရည်တတ္တိအကြောင်းအင်္ဂါတတိရှိရမယ်စူးစိုက်ကြည်ကြည်ရမယ်တတိနဲ့ပြည့်စုံအောင်စူးစိုက်ကြည်ကြည်မှုနဲ့ပြည့်စုံအောင်ဘာလို့ရမလဲဝိရိယရှိရဝိရိယပါရအဲတော့သူတို့သုံးပါးကိုတမာတိလို့ခေါ်ပါတယ်။မှန်စွာအာထုတ်တာမှန်စွာအမှတ်ရတာမှန်စွာစူးစိုက်တည်ကြည်တာအဲတော့ဒီဝဲဩဃတွေကလွတ်မြောက်ခြင်းရင်လိုရင်းတမာတိရှိရတမာတိဆိုတာဟာမှန်မှန်ကန်ကန်အာထုတ်တာကိုယ်တဏ္ဍာမမဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်ဖြစ်ပြီးတဲ့အကုသိုလ်တွေကိုပယ်နိုင်အောင်မဖြစ်သေးတဲ့ကုသိုလ်တရားတွေဖြစ်အောင်ဖြစ်ပြီးတဲ့ကုသိုလ်တရားတွေထပ်ခါထပ်ခါဖြစ်အောင်ဝိရိယစိုက်နေတာဘုရားတမဝိရိယလို့ခေါ်ပါတယ်ဒါကြောင့်ရည်ရင်ဆရာတော်ဘုရားကြီးကအမြဲတမ်းတိုက်တွန်းတာဝိရိယစိုက်ပါယောဂီတတိရှိပါအမှတ်မလွတ်ပါစေနဲ့ရှင်ယောဂီတွေကမှတ်တော့မှတ်နေတာအမှတ်ကမပါဘူးသွားတဲ့လာတဲ့ခါမှာအမှတ်ကမပါဘူးဟိုကြည့်လိုက်ဒီကြည့်လိုက်အပေါ်ကိုမော့လိုက်အမှတ်မပါဘူးဆရာတော်ဘုရားကြီးကတွေ့သွားရင်ဟိုယောဂီကအမှတ်လည်းမပါဘူးတတိလည်းမရှိဘူးဝိရိယလည်းမဆိုင်ဘူးအဲ့လိုဆိုရင်မိမိတို့ဒီရှင်းဝဲဩဃတွေကလွံ့မြောက်ဖို့မရနိုင်ပါဘူးအဲ့တော့လွံ့မြောက်ခြင်းနဲ့ဆိုရင်ဒုတိယပြည့်စုံရမယ်အကြောင်းအင်္ဂါကအရေးချင်းကဓမ္မရီရှိရမယ်ဓမ္မရီဖြစ်တယ်ဆိုတာဟာဝိရိယစိုက်နေတာပဲအမြဲတမ်းအမှမလွတ်အောင်ထိုင်တဲ့အခါမှမဟုတ်ပါဘူးဈဉ္ညာလျှောက်တဲ့အခါမှကိုယ်မှလေးနဲ့ကိုယ်အာယုံစိုက်ပြီးတော့ခြေထောက်မှာစိုက်ပြီးတော့ညာလန်းတယ်လက်လန်းတယ်လမ်းတဲ့ပုံမှာစိတ်ကလေးစိုက်ပြီးတော့ပါသွားအောင်ဝိညာဉ်စိုက်ရဟိုတွေးလိုက်ဒီတွေးလိုက်ဟိုကြည့်လိုက်ဒီကြည့်လိုက်ဆိုရင်ဘယ်လိုတမာတိရမလဲတမာတိမရနိုင်ပါဘူးအဲတော့အဲ့ဒါကကိုယ်မှာဘာလို့လဲဆိုလို့ရှိရင်တတ်တာယုံကြည်မှုကအရေးကြီးပါတယ်တမာတိပညာဖြစ်အောင်ငါကြိုးစားအားထုတ်မယ်ဆိုတဲ့ယုံကြည်ချက်မရှိရင် အမကလွတ်နေတာအမကမပါတော့အခြေခံသရတရားနဲ့ယုံကြည်မှုနဲ့အထုတ်မှဝိရိယလည်းပဲအားကောင်းလာတယ်တတိကလည်းပဲပေါ်ခိုက်ပေါ်ခိုက်အာယုံမှာအမြဲတမ်းကပ်ကပ်ပြီးတော့ပါသွားရင်ခဏတိုင်းခဏတိုင်းစိတ်ကအာယုံမှာကပ်ပြီးတော့ပါသွားတော့ဓမ္မာရီဖြစ်လာတယ်တဲ့အာယုံထဲမှာစိတ်ကကန့်နေတော့စိတ်ထဲမှာလောဘတို့ဒေါသတို့မောဟတို့မာနတို့ဒိဋ္ဌိတို့ကိလေသာတွေမလာနိုင်တော့စိတ်ကတန့်ရှင်းပြီးတော့ရှင်ကျဲပြီးတော့နေပါတယ်တဲ့အဲ့ဒါကိုဓမ္မာရီခေါ်တာပဲဓမ္မာရီနဲ့မှစိတ်ကတန့်ရှင်းနိုင်တာသီလလောက်နဲ့စိတ်ကမတန့်ရှင်းနိုင်ဘူးကိုယ်နဲ့နှုတ်တာတန့်ရှင်းလာသီလကစိတ်ကမတန့်ရှင်းဘူးစိတ်တန့်ရှင်းဖို့ဆိုရင်စိတ်ထဲမှာကိလေသာတွေမလာအောင်ဘာလုပ်ရမလဲဓမ္မာရီဖြစ်ရဓမ္မာရီဖြစ်ခြင်းရင်ဝိရိယဆက်ရမှာတတိထားရမှာဝိရိယမပိုင်ရင်တတိမပိုင်ရင်ဒီအာယုန်ထဲမှာစိတ်ကမဆိုင်တော့ဘူးမစွကြဘူးဆိုရင်ဓမ္မာရီမဖြစ်တော့ဘူးဓမ္မာရီမဖြစ်ရင်ညာလည်းပဲမဖြစ်တော့ပါဘူးဒါကြောင့်မို့ဩဃာတွေကလွတ်မြောက်ခြင်းရင်ဒုတိယပြည့်စုံရမယ်အကြောင်းအင်္ဂါကတော့သူတ္တမဟိတောကောင်းစွာတည်ကြည်သောဓမ္မာတိရှိလျက်ဓမ္မာတိနဲ့ပြည့်စုံအောင်အားထုတ်ရမေတဲ့အဲ့ဒါဒုတိယပြည့်စုံရမယ်အရေးချင်းဩဃကလွတ်မြောက်နိုင်တဲ့ဒုတိယအရေးချင်းတတိယပြည့်စုံရမယ်အရေးချင်းမြတ်စွာဘုရားမိတ်ကြပါဣဇ္ဇတာစိန်တီကိုယ်ရင်တရားကိုကြံကြည်ရှုမှတ်လေ။ပညာဝါလောကီလောကုတ္တရာထူးသောဉာဏ်ပညာနှင့်ပြည့်စုံသောယောဂီပုဂ္ဂိုလ်သည်တတိယပြည့်စုံရမယ်။စွမ်းရည်တတ္တိအကြောင်းအင်္ဂါတဲ့။ပညာနဲ့ပြည့်စုံရမယ်။ပညာနဲ့ပြည့်စုံအောင်ဘာလို့ရမလဲ။ကိုယ်ရင်တရားကိုရှုမှတ်ရမယ်ကိုယ်တဏ္ဍာမှာဖြစ်ပေါ်နေတဲ့သဘောတရားတွေဒါယုံနာတရားတွေပါပဲရှားမှာလျှောက်ပြီးတော့ရှားနေရတာမဟုတ်ပါဘူးကိုယ်တဏ္ဍာမှာဖြစ်ပေါ်ပြီးတော့နေတာတွေဟာတကယ်အမှန်တရားတွေသဘောတရားမှန်အမှန်နေပဲအဲ့ဒါကိုရှုမှတ်ရမယ်အဲ့လိုရှုမှတ်မှအသိဉာဏ်ဖြစ်လာတယ်တဲ့အမှန်တိုင်းမြင်တဲ့သမ္မာဒိဋ္ဌိအမှန်တိုင်းကြံစည်တဲ့သမ္မာသင်္ကပ္ပပေါ်တဲ့အာယုန်လေးကိုစူးစူးဆိုက်ဆိုက်ရှုမှတ်နေရင်ဒီအာယုန်ဘာဆိုတာကိုသိတာညွန်ကြားချက်လည်းပဲပေးထားတယ်အခြေခံရှုဖို့ထိုင်တဲ့အခါမှာရှုမှတ်ပုံစဉ္ညာလျှောက်တဲ့အခါမှာရှုမှတ်ပုံအထွေထွေတိုင်းရှုမှတ်ပုံညွှန်ကြားထားပြီးတဲ့အတိုင်းရှုမှတ်သွားရင်ကိုယ်ကိုယ်ထဲမှာတကယ်ဖြစ်နေတဲ့သဘောမှန်တွေကိုသိလာမှာပါပဲမသိလို့မရပါဘူးသိကိုသိလာရအဲ့ဒါဟာပညာခေါ်တယ်တဲ့ဖောင်းနေပိန်နေမှတ်နေလို့ရှိရင်ဖောင်းတဲ့ခိုက်တက်မှာစိတ်ကလေးစွဆိုင်ထားတော့ပိန်တဲ့ခိုက်တက်မှာစိတ်ကလေးစွဆိုင်ထားတော့မှတ်တအောင်လို့ဖောင်းတယ်လို့မှတ်ခိုင်းတာမှတ်တအောင်လို့ပိန်တယ်လို့မှတ်ခိုင်းတာပါပဲအဆိုကလူရင်းမဟုတ်ပါဘူးဒီခိုက်တက်လေးမှာစွဆိုင်ရှုနေရင်ဘာမှကတောက်လာတာတင်းလာတာလှုပ်ရှားတာသဘောတရားလေးတွေကိုရှင်းရှင်းလင်းလင်းသိတာပဲ။ဒါတကယ်ဖြစ်နေတဲ့သဘောတရားပဲ။ကိုယ့်ကိုယ်ထဲမှာဖြစ်နေတဲ့သဘောတရားပဲ။စဉ်းစားနေရတာမဟုတ်ပါဘူး။တွေးတောနေရတာမဟုတ်ပါဘူး။ ီသဘောလေးကိုသိနေတာဟာပညာခေါ်တယ်တဲ့အခြေခံပညာခေါ်တယ်ဒီပေါ်မှာစိတ်ကလေးရောက်အောင်ပို့ပေးနေတဲ့သဘောလေးအဲ့ဒါမှန်စွာကြံစည်တယ်လို့ခေါ်တယ်မှတ်တိုင်းမှတ်တိုင်းသဘောတရားလေးကိုသိနေရင်ပညာလည်းပဲဖြစ်ပြီးတော့လာပါလေတဲ့အဲ့ဒါပညာလေးကတော့အများကြီးပါပဲရှင်းပြဖို့ဟုတ်တဏှာကြီးပြေးသွားပါပြီဒါကြောင့်ဘုရားဩဃကရေအရင်ကတန္တရာဝေဩဃကငါတို့လွတ်မြောက်အောင်အထုတ်နေကြတယ်ဆိုတာကိုလည်းပဲနားလည်နေကြပြီလွတ်မြောက်အောင်အထုတ်ရမယ်အရေးချင်းကိုလည်းပဲမြတ်စွာဘုရားဟောထားပါတယ်သီလဝါသီလနဲ့ပြည့်စုံရမယ်ပြည့်စုံနေရပါဝိရိယဆက်ပြီးတော့အာထုတ်နေရင်တတိထားနေရင်ပေါ်တိုင်းပေါ်တိုင်းမပြတ်ရှုမှတ်နေရင်ပေါ်ကဲအာယုံမှာစိတ်ကလေးကပ်ကပ်ပြီးတော့တည်သွားရင်ဓမ္မာတိလည်းပဲကိုယ်တဏ္ဏမှာဖြစ်နေတာဓမ္မာတိဖြစ်နေရင်သဘောမှန်တွေကိုလည်းပဲသိတော့တာပဲတို့သဘောတွေကိုပိုင်းခြားပြီးတော့သိတယ်နံဘောတွေကိုပန်းချပြီးတော့သိလာပြီဆိုရင်ဝိပဿနာပညာနဲ့အခြေခံပြည့်စုံပြီးတော့အရှင်းရှင်းဝိပဿနာဉာဏ်တွေပြည့်စုံသွားရင်ဒီဩဃ၄ပါးကလွန်မြောက်ပြီးတော့တစ်ဖက်ကနိဗ္ဗာန်ကိုရနိုင်ရောက်နိုင်ပါတယ်ဆိုတာမြတ်စွာဘုရားဟောကြားထားတဲ့အတိုင်ကျေးဇူးရှင်ဆရာတော်ဘုရားတတိပေးတဲ့အတိုင်ဝိရိယအားထုတ်ပါဝိရိယစိုက်ပါတတိထားပါတတိမလွတ်ပါစေနဲ့ဆိုတော့တတိထားပြီးတော့ကြိုကြိုစားစားရှုမှတ်နိုင်ခြင်းအပြင်မိမိတို့လိုလားတဲ့ဝိပဿနာဉာဏ်အတိဉာဏ်တွေအရှင်းဉာဏ်ပြည့်စုံပြီးတော့မိမိတို့လိုလားတဲ့အထက်ကနိဗ္ဗာန်ကိုလင်းမြန်စွာဆက်ရောက်၍မြင့်မောက်ပြုနိုင်ကြပါစေလို့ပြောကြရင်းနဲ့ဒီလောက်နဲ့ပဲဘုန်းကြီးတို့အဆုံးသတ်ကြစို့